This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးရနေကင်းဝေးပြီးကိုစိတ်နှပါကြားမှလုံးချုံဘေးကင်းကြပါစေလို့ဗီဒီယိုအန်ယူဂျီအဖွဲ့သူအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့စိတ်ရည်သတင်းကောင်းနှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေယူနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့2029ဆက်စင်ရေးကာလအတွင်းပျက်စီးခဲ့တဲ့လာရှူကနေအိမ်များအတွက် MNDAA ကတိုက်အိမ်လင်းကျက်သိန်း50ပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်ဧပြီလ9ရက်နေ့မှာ2029ဆက်စင်ရေးကာလအတွင်းတိုက်ပွဲများကြောင့်ပျက်စီးခဲ့ရတဲ့လာရှူမျိုးကပြည်သူများရဲ့နေအိမ်များအတွက်တိုက်အိမ်လင်းကျက်သိန်း50ဖြင့်အိမ်309လုံးအတွက်ကျက်သိန်းပေါင်း 15,450 သိန်းထောက်ပံ့ပေးအပ်ခဲ့ကြောင်းလာရှူမျိုးပြည်လဲထူထောင်ရေးဌာနကထုတ်ပြန်ထားပါတယ်အခြားသောနေအိမ်ပျက်စီးမှုများစွာရှိတော်လဲနေအိမ်အလုံးစုံပျက်စီးသူကထောက်ပံ့ကြီးပေးမှာဖြစ်ပြီးတော့စည်ရင်းမှာပါဝင်ပြီးအဝေးရောက်နေသူဖြစ်ပါကသက်ဆိုင်ရာအုပ်ချုပ်ရေးရုံးများမှာအုပ်ချုပ်ရေးမှုနေမြေမှုများရဲ့ထောက်ခံချက်ဖြင့်တွားရောက်ထုတ်ယူနိုင်ကြောင်းကိုကံအုပ်ချုပ်ရေးတာဝန်ရှိသူတဦးရဲ့ပြောဆိုချက်ကိုထပ်မံထုတ်ပြန်ထားပါတယ်ငွေလက်ခံရရှိခဲ့ပါတယ်ဒါပေမဲ့ဒါကအပြည့်မဟုတ်ပါဘူးလာရှူအုပ်ချုပ်ရေးပုံစံကဘာဆက်ဖြစ်မှာလဲဆိုတာကိုပဲကျမတို့စိတ်ဝင်စားတာပါကိုကံအနေနဲ့ကအခုထိတည်တည်ကြကြမပြောသေးပါဘူးလို့မြို့ကန်တဦးက People Spring ကိုပြောဆိုထားပါတယ်ခင်ဗျာဆလဘီဖြူမြူနေကငလင်းတန်းခန်းစားခဲ့ရတဲ့ကျေးရွာများရှိလန်တတာပြုပြင်ရန်နဲ့နေအိမ်အပြည့်စည်းများအတွက်ကူညီထောက်ပံ့တဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ကိုခရိုင်ဖြူမြူနေအတွင်းမှငလင်းတန်းခန်းစားခဲ့ကြရတဲ့ကျေးရွာများရှိလန်တတာပြုပြင်ရန်နဲ့နေအိမ်အပြည့်စည်းများအတွက်ကူညီထောက်ပံ့ငွေများကိုအလှူရှင်များကစားတွားရောက်လှူဒန်းပေးခဲ့တယ်လို့ဖြူမြူနေပကဖကထုတ်ပြန်ထားပါတယ်။ဧပြီလ6ရက်နေ့ကဖြူမြူနေဇလုံးအုပ်စုတစ်ဖြူစိတ်ကျေးရွာကနေအိမ်ပြည့်စည်း48လုံးအတွက်တိုင်အိမ်တောင်လင်း9000ကျပ်နှုန်းဖြင့် 23,500 ကျပ်တစ်ဖြူစိတ်ရွာလေလမ်းမကြီးပြုပြင်ရန်အတွက်9000ကျပ်နှက်လောင်းရွှေကုန်းတရားပြုပြင်ရန်အတွက်4,500ကျပ်နဲ့ကင်မုံချုံကျေးရွာအတွက်9000ကျပ်တို့ကိုအလူရှင်များကိုစားဖြူမြို့နယ်ပကဖ0833အလာဝကစစ်ကြောင်း3933တောင်းပြူစစ်ကြောင်းနဲ့ဖြူမြို့နယ်လူသားစာနာတာဝန်ခံတို့မှတွားရောက်လှူဒန်းပေးခဲ့တယ်လို့သိရပါတယ်အလူငွေများကိုစီလုံးချင်းတီအင်အားဖပတန်အခြေဆိုင်ထောက်ဖို့အဖွဲ့3သိန်းပြည်ပရောက်မြန်မာ320စေတနာရှင်များ9သိန်း Roboter အဖွဲ့340 9သိန်းကိုဖြူပါကဖာမှအသုံးပြုရန်ဒီပဥဆောင်တဲ့စီလုံးချင်းတီအင်အားမျိုးဆက်သစ်လူငယ်များအဖွဲ့320စသဖြင့်လှူဒန်းပေးခဲ့ကြတာဖြစ်ပါတယ်ကြန့်ရှိနေသေးတဲ့အလူငွေများကိုလည်းငလင်တန်ခန်းစားရတဲ့အခြားကြေးရွာများကိုဆက်လက်လှူဒန်းပေးသွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာဆလဘီဖလန်းမျိုးကိုချင်းညိနောင်နဲ့ဘူပေါင်းတပ်ဖွဲ့များတင်ပတ်ရရှိဟုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်ဖလန်းမျိုးကစစ်ကောင်စီနောက်ဆုံးလက်ကျန်စခန်းဖြစ်တဲ့ခလာရ268ကိုချင်းညိနောင်နဲ့ဘူပေါင်းတပ်ဖွဲ့တွေတင်ပတ်နိုင်ခဲ့ပြီလို့စီရီသတင်းရင်းမြစ်တွေထံမှသိရပါတယ်။ဧပြီလ9ရက်နေ့မနက်ပိုင်းမှာပဲတင်ပတ်နိုင်ပြီလို့သိရပြီးတော့လက်ရှိထွက်ပြေးနေတဲ့စစ်ကောင်စီတပ်သားတွေကိုလိုက်လံဖမ်းဆီးနေတယ်လို့သိရပါတယ်။ချင်းညိနောင်ဘူပေါင်းတပ်တွေဟာဖလန်းမျိုးကိုထိန်းချုပ်နိုင်ဖို့အတွက်ပြီးခဲ့တဲ့2024ခုနှစ်နိုဝင်ဘာလအစပိုင်းကတည်းကထိုးစစ်ဆင်တိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ ဆက်လက်ပြီးမူဒီယိုခရိုင်နဲ့ကလလီထူခရိုင်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရများကြောင့်ကလင်းငယ်နှစ်ဦးသေဆုံးက၈ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU ကော်သူးလီအုပ်ချုပ်နေမြီမူဒီယိုခရိုင်နဲ့ကလလီထူခရိုင်မှာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ကလင်းနှစ်ဦးသေဆုံးကအရက်သား၈ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အေဗီလာ၂ရက်နေ့ညနေ4:22မိနစ်အချိန်မှာမူဒီယိုခရိုင်ဒွေလူးမြို့နယ်လေးဖိုးတာအုပ်စုနေကကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံသုံးလုံးချေချခဲ့ရမှာ၃လသားအရွယ်ကလေးတအူးနဲ့၁၂နှစ်အရွယ်ကလေးတအူးတည်ဆုံးခဲ့ပြီးတော့အသက်၁၀နှစ်အရွယ်ကလေးတအူးအပါအဝင်ဒေသခံပြည်သူ၃ဦးဒဏ်ရာရခဲ့ကနေအိမ်၃လုံးပျက်စီးခဲ့တယ်လို့သိရပါတယ်။ဒါအပြင်ကလွယ်လူထုခရိုင်စောတိမြို့နယ်မှာလည်းအေဗီလာ၅ရက်နေ့ညနေ3:52မိနစ်ခန့်ကစစ်ကောင်စီရဲ့ခလာရ164တရင်ကနေဟာဝေဇာ၃လုံးပစ်ခတ်ခဲ့ရမှာဝိုင်းပြင်ရေးကျေးရွာတွေကိုကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးကြားရောက်ပေါက်ကွဲမှုကြောင့်ဒေသခံအမျိုးသား၃ဦးနဲ့အမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့ကညောင်သားရဖုံးတော်ကြီးကျောင်းလေထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်။အလားတူအေဗီလာ၄ရက်နေ့နေ့လယ်7:24မိနစ်အချိန်မှာလည်းစစ်ကောင်စီရဲ့ခလာမ391တပ်မှလက်နက်ကြီး၅လုံးပစ်ခတ်ခဲ့ရာစစ်ရှောင်များခိတ္တတင်းရှောင်နေရာဗဒဂုံးကိုကြားရောက်ပေါက်ကွဲခဲ့ပြီးတော့အမျိုးသမီးတဦးဒဏ်ရာရခဲ့ပါတယ်။အေဗီလာ၁ရက်နေ့ညနေ3:00ခွဲခန့်မှာလည်းစစ်ကောင်စီရဲ့ခလာရ83တရင်ကနေ120မမတလုံးပစ်ခတ်ခဲ့ရမှာကြောက်ကြီးပေါက်ရွာတဲ့ကြားရောက်ပေါက်ကွဲခဲ့ပြီးတော့နေအိမ်တလုံးပျက်စီးခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအကြံပေးစီအုပ်စုကငလင်ဘေးအကြောင်းပြယာယီအပြည့်ရဲ့ကာလအပြည့်သက်မှတ်ကြောင်းထုတ်ပြန်ကြေညာထားတော်လေနိုင်ငံတော်ဝန်မှရှိတဲ့တိုင်းနယ်ပြည်နယ်တချို့မှာနေစဉ်နေပါလေကြောင်းလက်နက်ကြီးများဖြင့်ပြစ်ခတ်တိုက်ခိုက်လျက်ရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စောင့်ကြည့်လေ့လာမှုများအရာအကြံပေးစီအုပ်စုကငလင်ဘေးကေစီရီနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းများကိုလှုံ့ဆော်နိုင်ရန်ဟုဆိုကာအေဗီလာ၂ရက်နေ့မှစတင်က22ရက်နေ့အထိကိုယာယီအပြည့်ရဲ့ကာလအပြည့်သက်မှတ်ကြောင်းထုတ်ပြန်ကြေညာထားတော်လေနိုင်ငံတော်ဝန်မှရှိတဲ့တိုင်းငယ်ပြည်နယ်တချို့မှာနေ့စဉ်နေပါလေကြောင်းလက်နက်ကြီးများဖြင့်ပြစ်ခတ်တိုက်ခိုက်လျက်ရှိတယ်လို့ဆိုပါတယ်။အေဗီလာ၄ရက်နေ့ကကယားပြည်နယ်လွိုက်ကော်မြို့နယ်ရှိပီကင်းကောခုကျေးရွာကိုစစ်အုပ်စုကလေကြောင်းလက်နက်ကြီးများဖြင့်ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရက်သား၅ဦးသေဆုံးခဲ့ပြီးတော့ထို့နည်းမှာပင်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကိုတိုက်လေရင်ဖြင့်ပုံကျဲခဲ့တာကြောင့်ခရီးရန်ဖျားကြောင်တကြောင်အပါအဝင်လူနေအိမ်များပျက်စီးခဲ့ပြီးအရက်သားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်အေဗီလာ၅ရက်နေ့ကရှမ်းပြည်နယ်နောင်ချိုမြို့နယ်နဲ့ညောင်ရွှေမြို့နယ်တို့ကို၎င်းမကွေးတိုင်းပခုတ်ကူမြို့နယ်ကို၎င်းမန္တလေးတိုင်းမတရားမြို့နယ်ကို၎င်းစစ်အုပ်စုမှလက်နက်ကြီးလေကြောင်းများဖြင့်ပစ်ခတ်ခဲ့တာကြောင့်နေအိမ်20ကျော်ထိခိုက်ပျက်စီးခဲ့ပြီးတော့ပြည်သူတချို့ထိခိုက်ဒဏ်ရာရရှိခဲ့ပါသည်အေဗီလာ၆ရက်နေ့မှာလဲစကိုင်းတိုင်းဘူးတလင်မြို့နယ်နဲ့ချောင်းဦးမြို့နယ်တို့ကိုစစ်အုပ်စုကစက်တက်လေထီဖြင့်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူ၄ဦးသေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိသူများရှိခဲ့ကြောင်းသိရပါတယ်ခင်ဗျာဆလဘီမလစတုဒါဘတ်အတွင်းစေကောင်စီတပ်ဖွဲ့ဝင်14ဦးအလင်းဝင်ဖမ်းဆီးရမိတဲ့တဲ့င်ကိုတင်ပြပေးပါမယ်။2025ခုနှစ်မလစတုဒါဘတ်အတွင်းမှာအလင်းဝင်လာသူနဲ့ဖမ်းဆီးခံခဲ့ရတဲ့စေကောင်စီတပ်သားနဲ့ပြည်သူစစ်14ဦးထိရှိခဲ့တယ်လို့ပြေးဟ project ယခုတစ်ပတ်အစီအစဉ်ကနေဖော်ပြထားတာဖြစ်ပါတယ်။ပြည်သူပန်းတိုင်ရဲ့မှတ်တမ်းတွေအရမလ25ရက်နေ့ကနေ31ရက်နေ့အထိတနင်္သာရီတိုင်းစကိုင်းတိုင်းကင်းဒီပြည်နယ်တို့ကိုစစ်သား12ဦးနဲ့စကိုင်းတိုင်းကပြည်သူစစ်2ဦးအလင်းဝင်လာခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စကိုင်းတိုင်းအတွင်းစစ်ကောင်စီတပ်သား2ဦးကိုစစ်တုံးပန်းအဖြစ်ဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတရံမင်းစစ်သွေးနဲ့ခါရှဲလတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ယခုဆက်လက်ပြီးRadio NUG ရဲ့ပြည်ရင်းသတင်းများကိုຫນွေဦးမိုင်ကတင်ပြပေးပါမယ်ရှင်။မင်္ဂလာပါတော်ရရှင်များရှင်။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။မြင်းငလင်ကြီးကြောင့်အများဆုံးထိခိုက်ခဲ့သည့်စကိုင်းမန်လေးနေပြည်တော်ကောင်စီဘကိုးနှင့်ရှမ်းတောင်ဒေသများ၏ထိခိုက်ဆုံးရှုံးမှုအခြေအနေနောက်ဆက်တွဲ NUG ထုတ်ပြန်တဲ့သတင်းကိုဥစွာတင်ပြပေးပါမယ်။2025ခုနှစ်ဧပြီလ9ရက်နေ့ထိထပ်မံရရှိသောစီးရင်များအရစကိုင်းမြို့၏အနောက်မြောက်ဘက်16ကီလိုမီတာအကွာတွင်အင်အား9.9%ဖြင့်လှုပ်ခတ်ခဲ့သည့်မြင်းငလင်ကြီးကြောင့်အများဆုံးထိခိုက်ခဲ့သည့်စကိုင်းမားလင်းနေပြည်တော်ကောင်စီဘကိုးနှင့်ရှမ်းတောင်ဒေသများ၏ထိခိုက်ဆုံးရှုံးမှုအခြေအနေများကိုအမျိုးသားရင်သွေး၏အစိုးရမှတင်ပြပါရဲတေဆုံးသူလူရေလက်ရှိအချိန်ထိ3550ဦးထိခိုက်ဒဏ်ရာရရှိသူ4689ဦးနှင့်ပျောက်ဆုံးသူ200 20ဦးရှိပြီးအခြေခံအဆောက်အုံ4603ခုဘာသာရေးအဆောက်အုံ5324ခုနေအိမ်များ32368လုံးနဲ့စာတင်ကျောင်း554ကျောင်းပြိုကျပျက်စီးခဲ့ပါတယ်ရှင်ဆက်လက်ပြီး150ကျိန်းမြောက်နိုင်ငံတကာပါလီမန်များညီလာခံ၌ငလင်ဘေးတင်ပြည်သူများအားထိထိရောက်ရောက်ကူညီနိုင်ရေးအရေးကြီးအဆိုထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကတင်သွင်း၍ဆွေးနွေးမိတဲ့တွင်ကိုတင်ပြပါမယ်။150ကျိန်းမြောက်နိုင်ငံတကာပါလီမန်များညီလာခံ၌ငလင်ဘေးတင်ပြည်သူများအားထိထိရောက်ရောက်ကူညီနိုင်ရေးအရေးကြီးအဆိုထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကတင်သွင်း၍ဆွေးနွေးမိအကြောင်းသိရပါတယ်။မကြာသေးမီကလှုပ်ခတ်ခဲ့သည့်အင်အားပြင်းငလင်ကြောင့်ထိခိုက်ခဲ့ရသည့်ပြည်သူများအတွက်ထိရောက်သောနိုင်ငံတကာပံ့ပိုးကူညီမှုများရရှိစေရအတွက်အရေးကြီးအဆိုတရဲ့ emergency item ကိုအိမ်နီးချင်းထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကတင်သွင်းထားပြီးညီလာခံ၏အမှုဆောင်ကောင်စီအစည်းအဝေးတွေဆက်လက်ဆွေးနွေးသွားမယ်လို့သိရပါတယ်။ရင်းအရေးကြီးအဆိုအားယခုညီလာခံ၌ဆွေးနွေးအတည်ပြုနိုင်ရအတွက်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်နိုင်ငံတကာလွှတ်တော်ကိုယ်စားလှယ်များနဲ့ဆွေးနွေးကာကြိုးပမ်းလျက်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကသတင်းထုတ်ပြန်ပါတယ်။ဥဇဘက်ကစစ်တန်နိုင်ငံဒတ်စကင်မြို့၌ရောက်ရှိနေသည့်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်150ကျိန်းမြောက်နိုင်ငံတကာပါလီမန်များညီလာခံနဲ့ဆက်ဆက်စည်းဝေးများသို့ဆက်လက်တက်ရောက်လျက်ရှိရလို့သိရပါတယ်။ညီလာခံဒုတိယနေ့နဲ့တတိယနေ့တွင်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်အမှုဆောင်ကောင်စီအစည်းအဝေးများညီလာခံ၏ General Debate အစီအစဉ်အမြဲတမ်းကော်မတီအစည်းအဝေးများနဲ့ဆက်ဆက်ဆွေးနွေးပွဲများသို့ဆက်လက်တက်ရောက်ခဲ့ပါတယ်။ထို့ပြင်ဘယ်လ်ဂျီယမ်နိုင်ငံဂျပန်နိုင်ငံတို့မှလွှတ်တော်ကိုယ်စားလှယ်အဖွဲ့များနဲ့၎င်းဥရောပပါလီမန်ဒုတိယဥက္ကဋ္ဌတို့နဲ့၎င်းတခြားစီတွေ့ဆုံဆွေးနွေးမှုများပြုလုပ်ခဲ့ကြပါတယ်ရှင်။ပြည်တော်စုဝင်ကြီးဦးအောင်မျိုးမင်းကိုရီးယားနိုင်ငံလွှတ်တော်မတ်များ၏ဖိတ်ကြားချက်အရကိုရီးယားသမ္မတနိုင်ငံအမျိုးသားလွှတ်တော်ရဲမြန်မာရေးကြားနာဆွေးနွေးပွဲတည့်ပြုလုပ်မိတဲ့တင်ကိုဆက်လက်တင်ပြပါမယ်။ပြည်တော်စုဝင်ကြီးဦးအောင်မျိုးမင်းကိုရီးယားနိုင်ငံလွှတ်တော်အမတ်များ၏ဖိတ်ကြားချက်အရကိုရီးယားသမ္မတနိုင်ငံအမျိုးသားလွှတ်တော်တွင်မြန်မာရေးကြားနာဆွေးနွေးပွဲတည့်ပြုလုပ်မိဖြစ်ကြောင်းသိရပါတယ်။လာမယ့်ဧပြီလ10ရက်နေ့မှာအကြမ်းဖက်ဆဲအုပ်စုဖန်တီးသည့်လူခွင့်ရေးချိုးပေါက်မှုများနဲ့တဘာဝမြေငလင်တန်းကြားကမြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ကိုရီးယားလွှတ်တော်တွင်မှတင်ပြပြောဆိုမှုတစ်ခုကိုပြုလုပ်มาဖြစ်ပါတယ်အကျန်းဖက်ဆေးဥစုအာနာလူယူခဲ့တဲ့ကာလကစပြီးအယတားပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုအဖြစ်ပြက်တွေအထူးသဖြင့်လေကြောင်းတိုက်ခိုက်မှုတိုးတက်မြင့်မားလာတဲ့အခြေအနေတွေအပြင်အင်အားကြီးမြင်းငလင်ကြောင့်ထိခိုက်သေးဆုံးခဲ့ရတဲ့အဖြစ်ပြက်တွေကိုမြေပြင်ကတင်ပြချက်များနဲ့အတူပြောကြားมาဖြစ်ပါတယ်လို့လူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကပြောကြားထားပါတယ်ဧပြီလ10ရက်နေ့ညနေ 3:00 ချိန်တွင်ကိုရီးယားလွှတ်တော်အစည်းအဝေးခန်းမ 3:00 စစ်တပ်ဖန်တီးသည့်လူခွင့်ချိုးဖောက်မှုများနဲ့တဘာဝမြင်းငလင်တန်းကြားကမြန်မာနိုင်ငံခေါင်းစဉ်ဖြစ်ပြည်တော်စုဝင်ကြီးကရှင်းလင်းတင်ပြဆွေးနွေးမိဖြစ်ကကြားနာဆွေးနွေးပွဲကိုကိုရီးယားလွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌဤုံစွန်းကဦးဆောင်၍ဤဂျေယောင်ဆော့ယောင်ဆော့ဘဟုံဘဲဤကဤအမတ်များကအတူပါဝင်ကြမယ်လို့သိရပါတယ်အကျန်းဖက်ဆေးဥစုဖန်တီးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဒုက္ခရောက်နေတဲ့ကြားတဲ့တဘာဝမြေငလင်တန်းကိုခံစားနေကြရတဲ့ပြည်သူတွေအပေါ်မှာဆက်လက်ပြီးလေးချောင်းတိုက်ခိုက်မှုလှုပ်ဆောင်နေတာလူသားချင်းစာနာမှုအကူအညီတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့လုပ်ရက်တွေကိုတင်ပြပြီးကိုရီးယားလွှတ်တော်မှာတင်ပြပါမယ်။ဒါအပြင်ကိုရီးယားလွှတ်တော်ကိုရီးယားနိုင်ငံတို့အစိုးရတို့အနေနဲ့မြန်မာနိုင်ငံပေါ်ထားရှိလှုပ်ဆောင်တင်တော်မူဝါဒများကိုတင်ပြတိုက်တွန်းလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဝန်ကြီးကပြောကြားထားပါတယ်ရှင်။ဒူဝင်ကြီးဦးမော်ထွန်းအောင်ငလင်ဘေးတင်ပြည်သူများအတွက်လှူဒါန်းရင်း Binance Verify အကောင့်ရှိသူများကိုအလှူ challenge လုပ်ရန်ဖိတ်ခေါ်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အမျိုးသားရင်ငွေရေးအစိုးရလက်ဆက်နဲ့စွန့်ဝင်ကြီးဌာနဒူဝင်ကြီးဦးမော်ထွန်းအောင်မှငလင်ဘေးတင်ပြည်သူများအတွက်လှူဒါန်းမှုတစ်ခုပြုလုပ်ခဲ့လို့သိရပါတယ်။ Binance ကပတ်စံပေးတယ်ဆိုတာဟုတ်တယ်မြန်မာအကောင့်ဆိုရင် BNB 50 USDT နဲ့ဆိုရင်ဒေါ်လာ43လောက်ရတယ်အခုအဲ့ဒါကို Spring Development Bank ထဲကို Polygon Network နဲ့လွှဲပြီး Spring Crown Fund လူဦးຫນွေထုရန်ပုံငွေကိုငလျင်အတွက်လှူလိုက်ပါတယ်ကို့အထဲက Binance အကောင့်ရှိသူတွေ Verify User တွေကိုဒီအလို Challenge လုပ်ပါတယ်လို့အသိပေးဆိုထားပါတယ်ရှင်အကြမ်းဖက်စစ်ခေါင်းဆောင်တွေဟာပြည်သူအပေါ်စေတနာလည်းမရှိသလိုပြည်သူကိုကူညီကယ်ဆယ်ဖို့ပြည်သူအကျိုးစီးပွားကိုဆောင်ရွက်ဖို့အရေးချင်းလည်းမရှိဘူးလို့ဆိုတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အကြမ်းဖက်စစ်ခေါင်းဆောင်တွေဟာပြည်သူအပေါ်စေတနာလည်းမရှိသလိုပြည်သူကိုကူညီကယ်ဆယ်ဖို့ပြည်သူအကျိုးစီးပွားကိုဆောင်ရွက်ဖို့အရေးချင်းလည်းမရှိဘူးလို့ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေပုံလန့်ကဆိုပါတယ်။နှွေးဦးမှန်ကူကွက်များ Episode 40မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေပုံလန့်ကဆိုခဲ့ပါတယ်။ဒီလိုစစ်ခေါင်းဆောင်တွေပြည်သူအပေါ်စေတနာလည်းမရှိပြည်သူကကူညီကယ်ဆယ်ဖို့ပြည်သူအကျိုးစီးပွားကိုဆောင်ရွက်ဖို့အရေးချင်းလည်းမရှိ အစွားအစာလည်းမရှိတဲ့သူတွေတိုင်းပြည်အာဏာကိုဆက်ယူထားသေးတော့ဒီလိုဖြစ်ဆိုမျိုးကျွန်တော်တို့ပြည်သူတွေစက်ကြုံနေကြရအောင်ပါပဲ။ဒါကြောင့်ငလင်တန်တင့်ပြည်သူတွေကိုကုတလို့ပဲကျွန်တော်တို့ရဲ့တော်လှန်ရေးဥတီချက်ဖြစ်တဲ့ဒီစစ်အာဏာရှင်စနစ်အမြင့်ပြည့်ရေးဆိုတာကိုလည်းမျက်ခြင်မပြတ်ဆက်လုပ်ဖို့လိုပါတယ်လို့ဆိုပါတယ်။မတ်လ28ရက်နေ့မွန်လွဲပိုင်းစကိုင်းမြို့ကိုဗဟိုပြုတ်ရီလှုပ်ခတ်ခဲ့သောအင်အား 9.9 အဆင့်ရှိအင်အားပြင်းငလင်ကြောင့်တေဆုံးထိခိုက်နေနာသူလူဦးရေထောင်နဲ့ချီရှိခဲ့ပြီးအကြမ်းဖက်စစ်တပ်ဟာလူထုကိုကယ်ဆယ်ရန်ပြက်ကွက်ခဲ့ပါတယ်ရှင်။စကိုင်းနဲ့မန္တလေးစီပို့ဆောင်တဲ့ WFP ရဲ့ရိတ်ခါတင်ကားတွေကရန်ကုန်ကနေနေစဉ်ထွက်ခွာလက်ရှိပြီးပဲခူးတိုင်းတွင်ရှိငလင်ဘေးတင့်သူများအားအရေးပေါ်ကူညီထောက်ပံ့မှုပစ္စည်းတွေကိုပြန့်ဝေပေးလက်ရှိတဲ့တရင်ကိုနောက်ဆုံးတင်ပြပါမယ်။ငလင်ဘေးတန်တင့်ခဲရတဲ့စကိုင်းနဲ့မန္တလေးစီပို့ဆောင်ဖို့ WFP ရဲ့ရိတ်ခါတင်ကားတွေကရန်ကုန်ကနေနေစဉ်ဆိုသလိုဆက်လက်ထွက်ခွာလက်ရှိကြောင်း United Nations မြန်မာမှတရင်ထုတ်ပြန်ပါတယ်။ငလင်တန်ကိုအစိုးရဆုံးထိခိုက်ခံစားခဲ့ရသူများကိုကူညီပေးဖို့အတွက် WFPFP မှာအဖြစ်ဘစ်ကစ်စုစုပေါင်းမက်စထရတန်200ကျော်ရှိပြီးနိုင်ငံအတွင်းတူလောင်ထားတဲ့စားနပ်ရိက္ခာမျိုးမျိုး5000မက်စထရတန်လည်းအသင့်ရှိနေလို့ဆိုထားပါတယ် WFP ဟာငလင်ဘေးတုံ့ပြန်မှုလုပ်ငန်းပထမအဆင့်အနေနဲ့လူဦးရေပေါင်းတသိန်းကိုအရေးပေါ်စားနပ်ရိက္ခာထောက်ပံ့တွေဖြန့်ဝေပေးနိုင်ဖို့ရည်မှန်းထားတယ်လို့သိရပါတယ်ငလင်ကြောင့်ဘေးတင့်ခဲ့ရတဲ့ဒေသတွေထဲမှာပဲခူးတိုင်းလည်းပါဝင်ခဲ့ပြီးအိမ်တွေအခြေခံဆောက်အုံတွေပျက်စီးမှုတွေဖြစ်ပေါ်ခဲ့ရကြောင်း UNHCR အနေနဲ့ထူဒေသရှိမိသားစုတွေပြန်လည်ထူထောင်နိုင်ဖို့ဆိုလာမီအိမ်တွေပါဝင်အရေးပေါ်ကူညီထောက်ပံ့မှုပျက်စီးတွေကိုပြန့်ဝေပေးလက်ရှိပါတယ်လို့ဖော်ပြပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မင်းစစ်သွင်းနဲ့ခါရှဲလိုကပေးပို့ထားတာဖြစ်ပါတယ်ရှင်
ဝေကလူနာများတွင်သွေးခဲမခဲသိရှိနိုင်ရန် 20 minute whole blood clotting test 20 WBCT လုံဆောင်ပုံအစဉ်စဉ်အသုံးပြုမိ test tube သည်ဖန်ဖြစ်ရမည် plastic မဖြစ်ရပါ၆သွေးတန်ရှင်းရမည်အသစ်ဖြစ်သင့်သည်ကြီးချွတ်ဆေးဆက်ပြာစသည်တို့နှင့်ဆေးထားပါကအပြည့်မှားနိုင်သည်အကယ်၍ test tube မရှိပါကတစ်ခါသုံးဖန်ပလင်းများသာအသုံးပြုရန်တိုက်တွန်းပါသည်မရှိပါကစားရည်နှင့်ပြုတ်ပြီးလေအချောက်ခံထားသောတန်ရှင်းသည့်ဘိုးသက်ဆေးပလင်းကုန်များကိုတုံးနိုင်သည်သွေး 2cc ကန်ကိုဖောက်ပြီးဖန်ပလင်းသို့မဟုတ် test tube ထဲသို့ထည့်ပါမိနစ်20ငြိမ်အောင်ထောင်ထားပါမလှုပ်ရပါမိနစ်20ပြည့်လျှင် test tube ကိုညှင်းသာစွာအထက်အောက်ပြောင်းပြန်လှန်၍သွေးခဲမခဲကြည့်ပါတခါတည်းမိနစ်30ထက်ကျော်သွားပါကခဲပြီးသားသွေးသည်အရေးပြန်ပျော်သွားနိုင်သည်ထို့အခါအပြေမှားနိုင်သည်ထို့ကြောင့်မိနစ်20တိတိတွင်အပြေဖတ်ပါသွေးခဲသည် clot test tube ကိုညင်သာစွာအထက်အောက်ပြောင်းပြန်လှန်သောအခါသွေးများစီးကျမလာပါကသွေးခဲသည်မိနစ်20ပြည့်လျှင်သွေးခဲပေါ်တွင်သွေးရည်ကြီးတက်နိုင်သည်ထိုသွေးခဲအပေါ်ရှိသွေးရည်ကြီးများစီးကျတော့လဲသွေးခဲသည်ဟုမှတ်ယူနိုင်သည်သွေးမခဲပါ non clot test tube ကိုညင်သာစွာအထက်အောက်ပြောင်းပြန်လှန်သောအခါသွေးများစီးကျလာပါကသွေးမခဲပါအဖြေမသေးကြပါကပုံမှန်လူ control တယောက်ထံမှသွေးဖောက်ယူ၍20 WBCT လုတ်ချင်းဖြင့်လူနာ patient နှင့်နှိုင်းရှင်နိုင်ပါသည်မိနစ်20တွင်ပုံမှန်လူ control ဤသွေးခဲသွားပါကလူနာ patient ဤသွေးမခဲခြင်းသည် non clot ဖြစ်ပါသည်မိနစ်20တွင်နှစ်ယောက်လုံး patient and control ရဲ့သွေးခဲပါက clot ဖြစ်ပါသည်မိနစ်20တွင်ပုံမှန်လူ control ဤသွေးမခဲပါကလူနာဤ20 WBCT အဖြေကိုမယုံကြည်နိုင်ပါအသုံးပြုသော test tube ဤပြဿနာဖြစ်နိုင်သည် test tube မချောက်ရည်သော၎င်း test tube ကိုဆက်ပြာသောမဟုတ်ကြီးချိုဆင်းနှင့်ဆေးထား၍တော်၎င်းဖြစ်နိုင်သည်20 WBCT ကိုထပ်မံ၍လုပ်ရန်လိုအပ်သည် 20 WBCT မွေစိတ်ဖြည့်စည်မထိုးဘဲစောင့်ကြည့်သည့်အခါများတွင်ပထမ12နာရီအချိန်တွင်2နာရီကြာ6ချိန်လုပ်ရမည်ဖြစ်ပြီးကျန်သည့်12နာရီတွင်4နာရီကြာ3ချိန်စစ်ဆေးရမည်စောင့်ကြည့်သည့်အချိန်တွင်မြည်သည့်အချိန်မဆို20 WBCT သွေးမခဲခြင်းစစ်ဆေးတွေ့ရှိပါကမွေစိတ်ဖြည့်စည်ထိုးရန်စဉ်းစားရမည်ဖြစ်ပါသည်မွေစိတ်ဖြည့်စည်ထိုးထားပါကရေပုံရအားဖြင့်ထိုးပြီး6နာရီကြာမှသာ 20WBCT ကိုပြန်စစ်ဆေးရမည်ဖြစ်ပါသည်အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာန
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်ပေးနေပါတယ်ယခုတကနားဆင်ရမှာကတော့တော်လှန်ရေးကဗျာကဏ္ဍအစီအစဉ်ဖြစ်ပါတယ်ညနာညံရေးဖွဲ့ထားတဲ့ကြေကွဲလူငယ်ဆိုတဲ့ကဗျာကိုຫນွေဦးမှုကခန်းစားရွတ်ဖတ်ထားပါတယ်ရှင်
ကျေကွဲလူငယ်ကွဲကျေးနေတဲ့လမ်းကိုရွေးပြီးမှနာနာကျင်ကျင်ဖြတ်နှင်းလို့ရှောက်ရဒူးမထောက်ဘူးလက်မမြောက်ဘူးခစ်ကိုဖီဆန်နဲ့ခက်မိုက်မိုက်အသွင်ပြင်းသပင်အရှိကြီးစတုံးထုံးပြီးထိုးကွင်းအစာတက်တူးများထက်မြတ်မှုဆိုတာအုံနောက်အတွင်းမှသာစီးဆင်းလာတာမဟုတ်နှလုံးသားရဲ့အနက်ဆိုင်ထဲမှာယူစီးကြနေတဲ့သွေးဆက်တွေကကြေကွဲရငိုယိုနေတဲ့မျက်ရည်တွေကပူလောင်ရပိတ်လောင်မွန်းကျက်မှုတွေကအသက်ရှူကျက်ရအသေးတစ်ခါကွဲရတာထက်ဆိုးလှတဲ့ဘဝကြည်စံတတော့ရဲ့ပြုံမြင့်ချင်းနဲ့အသက်တည်းရဲ့ကြီးလာခဲရစကုတ်နယ်ပယ်တွေကျဲလာသမျှလောကလူပေါင်းဟာကျင်းမြောင်းလာခဲ့ပေါ်စီစင်းနေတဲ့လူငယ်တူအတံမှာကျေးနန်းစာတဲ့ကကောက်ကြောင်းများအဖြစ်လေးလံတဲ့ဝန်တာတွေထမ်းပြီးလှမ်းခဲ့ရတဲ့လမ်းမှာတာဝန်တွေကိုစီရှိခဲ့ကြရသမျှငါတို့အတွက်ငါတို့ပဲရှိတဲ့ကြေကွဲစရာလူငယ်များညာနာညာ
တယ်လီတယ်လီကျမ်းမာကဏ္ဍအစီအစဉ်ကနေကလေးငယ်များနဲ့ငလင်ကြောက်စိတ်ဆိုတဲ့အကြောင်းကိုနားဆင်ကြားရမှာဖြစ်ပါတယ်ရှင်
။တယ်လီကျမ်းမာရဲ့ကျမ်းမာရေးပညာပေးအစီအစဉ်ကကြိုဆိုပါတယ
်။အားလုံးမင်္ဂလာပါ။ကျမဒေါက်တာလှထုံပါ။ဒီနေ့မှာတော့ကလေးငယ်နဲ့ပတ်သက်တဲ့ငလင်ကြောက်စိတ်အကြောင်းကိုပြောပြပေးချင်ပါတယ်။ငလင်တန်ကိုတွေ့ကြုံခန်းစားလိုက်ရတဲ့ကလေးငယ်တွေဟာငလင်နဲ့ပတ်သက်တဲ့ကြောက်ရွံ့စိတ်ဆိုရင်ပူပန်စိတ်တွေကသူတို့ရဲ့သိစိတ်ထဲရောမသိစိတ်ထဲမှာပါကဲအောင်သွားတတ်ကြပါတယ်။ဒါ ው မိဘတွေအနေနဲ့အုတ်ထင်းသူတွေအနေနဲ့မှန်ကန်တဲ့နည်းလမ်းနဲ့ဖြေလျှော့ပေးနိုင်မှုလိုပါတယ်။အထူးသဖြင့်ငယ်ရွယ်တဲ့ကလေးတွေကသူတို့ရဲ့ခံစားချက်ကိုပြောပြဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်အုတ်ထင်းသူတွေအနေနဲ့ကလေးရဲ့စိတ်ကိုဘယ်လိုနားလည်ပေးမလဲ၊ဘယ်လိုဖြေလျှော့ပေးမလဲဆိုတဲ့လွယ်ကူပြီးအလုပ်ဖြစ်တဲ့နည်းလမ်းလေးတွေကိုမျှဝေပေးခြင်းပါတယ်။ဒီနေရာမှာအုတ်ထင်းသူလို့တုံ့နှုံတာမိဘဘိုးဘွားဆွေမျိုးဆရာဆရာမအားလုံးဆိုလိုတာဖြစ်ပါတယ်။ကလေးငယ်တွေမှာငလင်ကြောက်စိတ်ကိုဖြေလျှော့ပေးနိုင်ဖို့ဆိုရင်ပထမဆုံးအနေနဲ့ကလေးရဲ့ခံစားချက်ကိုအရင်လက်ခံပေးပါ။မကြောက်နဲ့ဘာမှဖြစ်ဖို့ဆိုတာမျိုးမပြောပါနဲ့။အဲ့ဒီစားဟုတ်တယ်ငလင်ဆိုတာကြောက်စရာကောင်းတယ်။ဒါမဲ့အခုပြီးသွားပါပြီဆိုပြီးတော့သူရဲ့ခံစားချက်ကိုအတိအမှန်ပြုဝေးပါ။နောက်တစ်ချက်ကတော့အမှန်တိုင်းပွပွင့်လင်းလင်းပြောပြပါခလေးတွေရဲ့အသက်အရွယ်နဲ့နားလည်နိုင်စွမ်းပေါ်မှုတည်ပြီးငလင်ချောင်းကိုရှင်းပြပေးပါဥပမာဆိုရင်ငလင်ဆိုတာမြေကြီးကလှုပ်တာအဲ့လိုမျိုးပေါ့နော်ရိုးရိုးရှင်းရှင်းရှင်းပြပေးပါငလင်ကဘာကြောင့်ဖြစ်တာလဲဘလို့ဖြစ်တာလဲဆိုတာကိုလည်းခလေးရဲ့နားလည်နိုင်စွမ်းနဲ့ကိုက်ညီရဲ့အတုံးနှုံးနဲ့ရှင်းပြပေးနိုင်ပါတယ်ငလင်ချောင်းကြောက်လန့်တုန်လှုပ်သွားတာတဘာဝပဲဆိုတာကိုလည်းခလေးကိုပြောပြပေးပါခလေးကမေးခွန်းနဲ့မေးလိုက်ရင်လည်းစိတ်ရှိလက်ရှိနဲ့ဖြေချပေးပါ။နောက်ပြီးကလေးကိုလုံခြုံမှုခံစားရအောင်ပြုလုပ်ပေးပါ။ဥမာငလင်ဆိုတာမြေကြီးကလှုပ်တာနော်။ဒါမဲ့အခုနေရဲ့အိမ်ကခိုင်ခန့်နေ။ဖေဖေတို့မမေတို့မိသားစုအတူရှိနေတယ်။ဘာမှမဖြစ်အောင်ကာကွယ်ပေးမယ်။စတဲ့အပြုတ်သဘောဆောင်တဲ့စကားကြီးပြောပေးပါ။နောက်ပြီးကိုနေထိုင်တဲ့နေရာမှာပဲလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ဖန်တီးပေးပါ။ငလင်လှုပ်တဲ့အခါဘယ်လိုလုပ်ရမလဲဆိုတာကိုလေ့ကျင့်ပေးပါ။အိမ်မှာငလင်လှုပ်ရင်ဘယ်နေရာမှာပုံရမယ်ဘလို့ကာကွယ်ရမယ်ဆိုတာပြတာပါဥမာကလေးနဲ့တူတူအန္တရာယ်ဖြစ်လာရင်ဘလို့လုပ်ရမလဲဆိုတော့ဂိမ်းလေးတွေကစားတာမျိုးကစားရင်းနဲ့သင်ပေးပါဥမာအန္တရာယ်ဖြစ်လာရင်ခေါင်းကိုကာပြီးတော့ဇပွဲအောက်ကိုဝင်မယ်အဲ့လိုမျိုးပေါ့နော်ဂိမ်းလေးတွေကစားပေးပါနောက်ကလေးနဲ့အရေးပေါ်ဖြစ်လာခဲ့ရင်တဲဝါရမယ်ကြောပွဲအိတ်ကိုအတူတူပြင်ဆင်ပြီးတော့ဗမာထားရမယ်ဆိုတာကိုလည်းကလေးကိုသင်ပေးပါကလေးတွေရဲ့ပေါ့နော်ကြောက်စိတ်ကိုရှော့ချပေးဖို့အတွက်ဆိုရင်အိမ်မှာလုံခြုံတဲ့နေရာလေးတစ်ခုဖန်တီးပေးပါအဲ့နေရာလေးမှာသူတို့ရဲ့အကြိုက်ဆုံးအယုတ်လေးတွေစောင်းလေးတွေစာအုပ်လေးတွေအတူထားထားပေးပါနောက်အရေးကြီးတဲ့အချက်ကတော့အုတ်ထင်းသူကိုယ်တိုင်ကစိတ်တည်ငြိမ်အောင်ထိမ့်သိမ့်ပါကလေးတွေရှိမှမိဘတွေကစိတ်တည်ငြိမ်အောင်နေထိုင်ပါကလေးတွေရဲ့ကြောက်စိတ်ကိုလည်းနားလည်ပေးပြီးတော့သူတို့စိတ်သက်သာအောင်ပြောပြပေးပါကလေးကိုပေါ့နော်ပွေဖက်ပေးမယ်နန်းရှုပ်ပေးမယ်အဲ့လိုမျိုးပေါ့နော်ကလေးကိုကချစ်ခင်တဲ့ဆိုတာကိုပြတ်တာပေးပါ ကလေးနဲ့တူတချင်းဆိုတာပုံမြင်ပြပြပေးတာတူတူကစားတာမျိုးလုပ်ပေးပါနောက်ကလေးကိုပေါ့နော်ပုံဆွဲခိုင်းတာတို့ဆေးရောင်စုံချက်ခိုင်းတာတို့ကလည်းကလေးရဲ့စိတ်ကိုတင်ငြိမ်စေပါတယ်နောက်ချက်ကတော့ကလေးရဲ့သူနေ့စဉ်လုပ်နေကြပေါ့နော်နေ့စဉ်လှုပ်ဆောင်မှုလေးတွေကိုပြန်လဲထူထောင်ပေးပါခုလိုငလင်လိုမျိုးပေါ့နော်ရုတ်တရက်စိတ်ထိခိုက်မှုကိုကြုံတွေ့ရတဲ့ကလေးတွေကအိတ်ချိန်ပြတ်တာစားချိန်မမှန်တာဖြစ်တတ်ပါတယ်ဒါကြောင့်သူရဲ့အိတ်ချိန်စားချိန်ကစားချိန်တွေကိုတဖြည်းဖြည်းနဲ့ပုံမှန်အတိုင်းဖြစ်အောင်ကူညီပေးပါဒါဆိုရင်ဘယ်ချိန်မှာပေါ့နော်ဆရာဝန်နဲ့ထူးခုနဲ့တိုင်ပင်တင်လဲဆိုရင်တော့ဒီငလင်တန်ကိုပေါ့နော်တွေ့ကြုံလိုက်ရတဲ့ကလေးငယ်ကရက်သက်တစ်ပတ်နှစ်ပတ်ကျော်တဲ့အထိအိတ်မပျော်ဘူးအစားအသောက်တွေပြတ်မယ်ကြောက်လန့်နေမယ်သူကပြောပါတော့အရင်ထက်ဆိုင်စကားကနည်းလာမယ်အရင်ကသူကြိုက်တယ်ပေါ့နော်သူလောက်ကကြိုက်တဲ့အရာတွေကိုလည်းစိတ်မဝင်စားတော့ဘူးစော့ကစားမျိုးလည်းမရှိတော့ဘူးဆိုရင်တော့ကလေးထုတ်ကိုဆရာဝန်ဒါမှမဟုတ်စိတ်ကျမ်းမာရေးထုတ်ကိုရင်းနဲ့တိုင်ပင်ဖို့လိုအပ်ပါတယ်မိဘတွေအုတ်ထင်းသူတွေရဲ့စိတ်တည်ငြိမ်မှုကကလေးအတွက်တော့အရေးကြီးဆုံးအချက်ပါပဲကိုရိုင်းကစိုးရင်ပူပန်နေကလေးကပို့ပြီးတော့ကြက်တက်ပါတယ်ဒါပြင်ကလေးကိုပေါ့နော်ဒီထိတ်လန့်နေတဲ့အခြေအနေကနေအတင်းကြော်ပြတ်ခိုင်းတာမျိုးမလုပ်ပါနဲ့ဖိအားမပေးပါနဲ့မလောပါနဲ့တဖြည်းဖြည်းပြန်ကောင်းလာဖို့အချိန်ပေးပါသူတို့ကိုနားလည်ပေးပြီးအတူတူရှိနေတယ်ဆိုတဲ့အသည့်လေးနဲ့ပဲသူတို့ရဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မှာပဲဖြစ်ပါတယ်။ဟုတ်ကဲ့ပါ။ကျွန်မကတော့ဒေါက်တာလှထုံပါ။ကျွန်မတို့ရဲ့တယ်လီကျမ်းမှာမှာလည်းငလင်ကြောင့်လက်တလောထိခိုက်တရားအရေးပေါ်စိတ်ကူတာဆွေးနွေးမှုတွေနဲ့စိတ်ကျန်းမာရေးဆွေးနွေးကူတာမှုတွေပေးနိုင်ဖို့အတွက်တယ်လီကျမ်းမှာဝန်ဆောင်မှုတွေကိုမြန်မာစံတော်ချိန်မနက်၈နာရီမှည၁၂နာရီထိအချိန်တိုးပြီးဖွင့်လှစ်ကူတာပေးလျက်ရှိပါတယ်။မြန်မာပြည်သူပြည်သားများအားလုံးစိတ်ရောကိုယ်ပါကျန်းမာပြီးစစ်အာဏာရှင်စနစ်ဆိုးအောင်မှအမြန်ဆုံးလွတ်မြောက်ကြပါစေ
။ယခုတခါနားဆင်ရမှာကတော့တော်လှန်ရေးတေဂီတာအစီအစဉ်ကနေစောင်းဦးလှန်ရေးသားထားပြီးရှစ်ရှိတီဆိုထားတဲ့အရှုံးမပေးကြီးဆိုတဲ့တေးသချင်းကိုနားဆင်ရမှာဖြစ်ပါရဲ့ရှင်။
Wanesia chula dai show me pine pine chen men pyo ma pya shi sa twa uwa sura shin na no ma cha ma cha kha ke mya de twe me yong chi lai me na la na ta ti shi nai ma jan song me ni ye mya la chu တို့ချာချာမေတို့ကဘာမြင်နာကတွေလာဘူးတဝင်းကိုစီကိုကျုံဆုံးကျုံစာရှေးဆဲအုံကြီးစွာရှုံးမပေးချေပေါ်တော့တင်းရဲ့ချင်းမင်းပြောင်းမပြတ်ခီးဆက်သွားလုံးဝဆူရာဒီပဲတခါတည်းခခင်
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.9 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင် င်္ဂါဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။